Aramis.
တော်ရရှင်ပုံမင်္ဂလာညနေခင်းမှာဒီနေ့တာအမောပန်းဖြေကြပါရလားခင်ဗျာပြည်အမေရိကန်တန်ရဲ့2018ခုနှစ်မတ်လ2ရက်နေ့တောက်ချာနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနွေမီတာ1925ရုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်ရမယ့်သတင်းလေးထဲမှာတော့မဟာဗျူဟမြောက်နျူကလ িয়ার လက်နက်တပ်တွေပိုင်ဆိုင်ထားတဲ့အကြောင်းရုရှားသမ္မတရဲ့ပြောဆိုချက်တွေကိုအမေရိကန်ကပယ်ချလိုက်ပါတယ်။နေဆက်တီသမမြန်မာလူမျိုးရေးတပ်ဖွဲ့တွေတိုးချထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တန်တမာရေးအရာတင်းမာနေတဲ့အပေါ်အနိကက်စောင့်ကြည့်နေတဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာမြန်မာဘက်ကလူမျိုးရေးတိုးချထားတာနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်နေပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံသားကြီးဝင်ကြီးဌာနရဲ့တုံ့ပြန်ချက်က
အဲ့တော့အခုကလာဝကဝန်ထမ်းတွေနောက်ကျွန်တော်တို့တောင်မြို့လည်းဝဲတစ်ခါမှရှိတဲ့ဒီဝင်ကြီးဌာနတွေကဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ကျွန်တော်တို့ကနေဆက်ဆောင်ရွက်တက်ဖွဲ့အင်အားကိုကျွန်တော်တို့တိုးမြင့်ချတာချင်းဖြစ်ပါတယ်ဒီဟာလည်းပြန်လာဖို့အတွက်ကျွန်တော်တို့ဆွံ့နှွေးနေတယ်လို့တစ်ဖက်ကလည်
းနိုင်ငံသားကြီးဝင်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သူပြောကြားသွားတာပါဒီအကြောင်းနဲ့အတူဘင်္ဂလားဒေ့ရှ်မြန်မာနေဆက်တင်းမာမှုဖြစ်နေခြင်းမှာဒီ PRP မှုတွေကြောင့်ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့ပြီးထွက်ပြေးရနေတယ်လို့ဆိုပါတယ်တခါမြန်မာနိုင်ငံဘက်မှာပြန်လဲလက်ခံမယ်လို့စီစစ်နေတဲ့အခြေအနေကနောက်ဆုံးဘယ်လိုရှိသလဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
ကဘာဘောကဗန်နီယာကိုမဆိုပြစ်ခတ်နိုင်တဲ့မဟာဗျူဟမြောက်နျူကလ িয়ার လက်နက်တပ်တွေကိုပိုင်ဆိုင်ထားကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောဆိုချက်တွေကိုအမေရိကန်တာဝန်ရှိသူတွေကဖယ်ချလိုက်ကြပါတယ်။ရုရှားအနေနဲ့နျူကလ িয়ার စွမ်းရည်အစ်စ်မြင့်အောင်ကြိုးပမ်းနေတာအံ့ဩစရာမဟုတ်သလိုအမေရိကန်ကိုချင်းချောင်နိုင်စွမ်းလည်းမရှိကြောင်းသမ္မတအင်ဂျီရိုနဲ့ပင်ဒဂွန်စစ်ဌာနချုပ်တို့ကပါတုံ့ပြန်လိုက်ကြတာပါ။အမေရိကန်ကတည်ထားပြီးသားကိစ္စတွေကိုရုရှားသမ္မတကပြန်ပြောနေရတာဖြစ်တဲ့အကြောင်းနဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရလိုက်နိုင်ရမယ့်စီးမျဉ်းတွေကိုချိုးပေါက်ပြီးအစ်စ်မြင့်နျူကလ িয়ার လက်နက်တိစောက်နိုင်မှုကြိုးပမ်းနေတာဖြစ်ကြောင်းလည်းအင်ဂျီရိုပြောဝင်ရသူဆာရာဆန်ဒါစ်ကပြောဆိုထားပါတယ်။ကဝေး38အထက်အတွက်ဒေါ်လာဘီလီယံ930ကိုရာထားတဲ့အမေရိကန်အနေနဲ့နျူကလ িয়ার လက်နက်တွေကိုခင့်မြောက်ကြိုးပမ်းနေပြီးအမေရိကန်ရဲ့နျူကလ িয়ার စွမ်းရည်ကိုရှင်းနိုင်မှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါ။ရုရှားသမ္မတရဲ့ပြောဆိုချက်ဟာအားအသင့်စရာမဟုတ်ကြောင်းလည်းအမေရိကန်ကဝေးဝန်ကြီးဌာနအရာရှိတွေကတုံ့ပြန်ကြပါတယ်။ရုရှားပေါ်အနိကန်စောင့်ကြည့်နေကြောင်းနဲ့ရုရှားသမ္မတပြောခဲ့တဲ့လက်နက်တွေဆိုတာလည်းချိန်တော်ကြာကလေးကတိစောက်ဖို့ကြိုးပမ်းနေတာတွေသာဖြစ်တဲ့အကြောင်းပင်လယ်ကုန်စစ်ဌာနချုပ်ပြောခဲ့သူဒေနာဝိုက်ကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါအမေရိကန်ဟာကာဝေးရေးအတွက်အပြည့်အဝပြင်ဆင်ထားတယ်ဆိုတာကိုလည်းလူထုအနေနဲ့စိတ်ချထားဖို့ပြောဆိုထားပါတယ်နိုင်ငံတော်ခြေပြမင်းကုန်းဖြစ်ရုရှားသမ္မတမနေ့တုန်းကမင်းကုန်းပြောရမှာတော့ကြားပြတ်ဟန်တားလို့မရနိုင်တဲ့နျူကလ িয়ার လက်နက်တွေပါဝင်ရုရှားစစ်တပ်ဟာနျူကလ িয়ার စွမ်းရည်တွေကိုပိုင်ဆိုင်ထားကြောင်းပြောဆိုခဲ့တာဖြစ်ပါတယ်
တမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်တွေတိုးမြင့်တက်မှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုလိုက်တဲ့အတွက်ကုန်သွယ်ရေးဆိုင်ရာစစ်ပွဲတွေဖြစ်လာမလားဆိုရဲဆိုရင်ချက်တွေဒီကနေ့တောက်ကြားနေမှာထွက်ပေါ်လာပါတယ်။ကုန်သွယ်ရေးဆိုင်ရာစစ်ကွက်တွေကျဆင်းသွားသလိုတချို့ကမ္ဘာကောင်ဆောင်တွေကလည်းပြန်ပြီးတော့လက်တုံပြန်ဆောင်ရွက်သွားမယ်လို့ချင်းချောက်ပြောဆိုပါတယ်။ဒီအတွက်ဂျပန်နီကေအညွန်ကိန်းဟာတောက်ကြနေမှာသတင်းနပတ်ကျော်အတွင်းနှစ်ဒသမ5ရာခိုင်နှုန်းထိကျဆင်းသွားပါတယ်။ဒါဟာဖက်ပြော်ရီလာ14ရက်နေ့ကစလို့အနိုင်ဆုံးတဲ့စစ်ပိတ်သွားတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကလည်းအမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒအပေါ်အလွန်မင်းဆိုရင်မိကြောင်းတောက်ကြနေမှာပြောဝင်မယ်လဲသမ္မတထရမ့်ရဲ့တမ်မနီနဲ့အလူမီယံတွင်းကုန်တွေအပေါ်မြန်မာအခွန်နဲ့တကောက်ယူမဲ့ကြေညာချက်အပေါ်ချက်ချင်းတုံ့ပြန်ပြောဆိုတာတော့မရှိပါဘူး။သမ္မတထရမ့်ရဲ့ကြေညာချက်ဟာအမေရိကန်ပြည်ရင်းလုပ်ငန်းတွေအပေါ်ပြင်းပြောင်းတင်းတင်းကာကွယ်ရလိုအပ်တာဖြစ်တယ်လို့ဥရောပသမ္မတဥက္ကဋ္ဌအယန်ကလော့ယန်ဂါကရှုတ်ချပြောဆိုပါတယ်။ထရမ့်ကသူ့ရဲ့စီစဉ်ကိုအကောင့်ထဲပုံမဲ့ဆိုရင်ဥရောပတမကဖက်ကလည်းလက်တုံပြန်ဆောင်ရွက်သွားမယ်လို့ပြောပါရယ်ကနေဒါနိုင်ငံကလည်းသူ့ရဲ့တမ်မနီနဲ့အလူမီနီယံတွေအပေါ်အခွန်တိုးကောက်ရင်းတံပြန်လှုပ်ဆောင်ချက်တွေချမှတ်သွားမယ်လို့ပြောပါရယ
်စီးရီးယားနိုင်ငံမှာဝင်းရံပိတ်ဆို့ခံထားတဲ့ဒမက်စကက်မြို့ရဲ့စင်ဂျီဘုံဒေသမှာလူသားချင်းစာနာတဲ့အနေနဲ့အရသားတွေဖိလို့ရထွက်ခွာနိုင်ဖို့ဆိုပြီးရုရှားကယာယီတိုက်ခိုက်မှုတွေရပ်ဆိုင်ပေးနေတဲ့အစီအစဉ်ဟာရည်စရာကိစ္စဖြစ်နေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောဆိုလိုက်ပါရယ်ကုလသမဂ္ဂကပြီးခဲ့တဲ့စနေနေ့မှာတခဲနဲ့အတည်ပြုထားတဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ပြစ်ခတ်ရစဲအစီအစဉ်ကိုသာအကောင့်ထဲပေါ်ရမှာဖြစ်ကြောင်းနဲ့လွန်ရွေးကောင်စီမှနိုင်ငံ15နိုင်ငံကထောက်ခံခဲ့တဲ့ဆုံးဖြတ်ချက်ကိုရုရှားနိုင်ငံကိုယ်တိုင်ကလည်းထောက်ခံထားတယ်ဆိုတော့ကိုမမေ့ဘူးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟက်တာနော်ရက်ကသတင်းတောက်တွေကိုပြောဆိုလိုက်တာပါကူတာရှေပိုင်းပါဝင်စီးရီးယားနိုင်ငံမှာရပ်ပေါင်း30ကျားအပြစ်ခတ်ရစဲဖို့လွန်ရွေးကောင်စီရဲ့ဆုံးဖြတ်ချက်ဟာအလုံးမဖြစ်တာထင်ရှားနေပြီးအရသားတွေဆက်လက်တပ်ဖြတ်ခံနေရတယ်လို့စနေနေ့ကစလို့လူပေါင်း100ကျော် တည်ဆုံးခဲ့ရပြီဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီအတွက်ဆီးရီးယားစုအနေနဲ့လက်တွဲပြီးလက်ချင်မှုတွေနဲ့ထောက်ပံ့တွေပေးရနေတဲ့ရုရှားမှာတစ်စိတ်တစ်ပိုင်းတာဝန်ရှိနေသလိုအမေရိကန်စုအနေနဲ့အလွန်အမင်းစိုးရိမ်နေကြောင်းနဲ့အခြေအနေကိုလည်းအနိကဆောင်ကျင်နေကြောင်းပြောဆိုခဲ့တာပါ။ကုတာရှေးပိုင်းသာမကဆီးရီးယားနိုင်ငံတဝန်တက်ခိုက်မှုတွေရှော့ချနိုင်မှုဆီးရီးယားစုရဖို့ဖိအားပေးဖို့လည်းအမေရိကန်ကတောင်းဆိုနေတာဖြစ်ပါတယ်။ရုရှားကတော့ကုတာရှေးပိုင်းမှာလူသားချင်းစာနာတဲ့အနေနဲ့အရသားတွေထွက်ခွာနိုင်အောင်နေ့စဉ်9နာရီတက်ခိုက်မှုတွေရပ်ဆိုင်ထားမယ့်အကြောင်းတင်းလာနေတော့မှာပဲတစ်ဖက်သက်ကြီးညာထားတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးလ်မှာနေရိုးတပ်ဖွဲ့ရဲ့ရင်နှီးအနီးပောက်ကွဲရဲ့ပစ္စည်းအပြည့်တင်လာတဲ့ကားတစ်စီးကိုအသေးခံဘုံခွဲသမားတကဦးကဖောက်ခွဲလိုက်တာကြောင့်အသက်6နှစ်အရွယ်မိန်းကလေးတဦးသေဆုံးသွားတယ်လို့အခြားလူ14ဦးတို့ထံရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ကဘူးလ်မြို့နယ်အရှိအရက်ကဂျလာလဘတ်မြို့ကိုဆက်သွယ်ထားတဲ့အထက်ကလမ်းမကြီးအနီးပြပစစ်တပ်အခြေစိုက်စခန်းအနီးမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာလို့ရဲဌာနပြောခွင့်ရသူဘတ်ရှာမူဂျာဟစ်က VOA ကိုပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေထဲမှာအရသားတွေပါဝင်ပြီးပောက်ကွဲမှုကြောင့်နေရိုးတပ်သားတွေကိုထိခိုက်တာတော့မရှိဘူးလို့ပြောခွင့်ရသူကဆိုပါတယ်။တက်ခိုင်မွေလက်တဲ့အဖြစ်ဘသူကမှချက်ချင်းပြောဆိုတာတော့မရှိသေးပါဘူး။ဒါအပြင်ဇန်နဝါရီလ29ရက်နေ့ကလည်းပောက်ကွဲရေးပစ္စည်းတွေတင်ဆောင်ထားတဲ့လူနာရင်တင်တစ်စင်းကိုတာလီဘန်အသေးခံဘုံခွဲသမားတူကမြို့လယ်မှာဖောက်ခွဲခဲ့တာကြောင့်လူပေါင်း100လောက်တေဆုံးခဲ့ရပါသေးတယ်။တာလီဘန်တို့နဲ့ကြိုတင်စီကံတတ်မှတ်ချက်မပါတဲ့ညီညာရေးဆွေးနွေးပွဲတစ်ခုကျင်းပဖို့သမ္မတအရှပ်ဂန်နီကကမ်းလှမ်းလိုက်ပြီးနှစ်ရက်ကြာမှဒီတက်ခိုင်မွေဖြစ်ပွားခဲ့တာပါ။
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ View American တဲ့မြန်မာဘိုင်းအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီကြောပြန်ပိပခတ်တွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနေဆက်ဒေသမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေကိုတုံ့ပြန်ချထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကကန့်ကွက်ရာကတန်တမာရေးတင်းမာမှုတွေပေါ်ပေါက်နေတဲ့အပေါ်အနိကဆောင်ကျင်နေကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်
။ Yeah, I can just tell you that we're watching that carefully. I can certainly understand that that would be a concern of the government of Bangladesh.
ဘင်္ဂလားဒေ့ရှ်ဆိုရဲဆိုရင်မှုအပေါ်နားလည်ကြောင်းနဲ့လက်တလုံးမှာအခြေအနေကိုအနိကဆောင်ကျင်နေတဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူအက်သန်နော်ရကမနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ။နိုင်ငံနယ်စပ်အနီးမြန်မာဘက်ချမ်းမှာရာကနန်းချီရဲ့မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေရှိခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာတာဝန်ရှိသူတွေကိုတရားဝင်ကန့်ကွက်ခဲ့ပြီးနောက်မှာပဲအမေရိကန်ရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီကနေ့ဩဂုတ်လနောက်ပိုင်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကနေကိုစီးနင်းတက်ခိုက်ခဲ့တဲ့ ARS အစိုးရအုပ်စုကိုလိုက်လံရှင်းလင်းရမှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတော့ဆွဆွဲချက်တွေနဲ့အတူဒုက္ခတွေတိမ့်နေချစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့အတွက်လည်းနိုင်ငံတကာတိုင်ဝမ်ကအခြေအနေကိုအနိကဆောင်ကြည့်နေကြတာပါ။ဘင်္ဂလားဒေ့ရှ်လူညုံရေးအာဏာပိုင်တွေကတော့ထောင်ကနန်းချီရှိတဲ့ရိုဟင်ဂျာတွေယာယီနေထိုင်နေကြတဲ့နိုင်ငံခြားပိုင်ဆိုင်မှုတွေအငင်းပွားနေတဲ့နေမြေအနီးမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေကလက်နက်ကြီးတွေနဲ့အတူနေရာယူခဲ့တာတွေ့ခဲ့ရပြီးနောက်မှာပဲမနေ့တုန်းကချက်ချင်းဆိုသလိုမြန်မာတာဝန်ရှိသူတွေကိုကန့်ကွက်ခဲ့ကြပါတယ်။မြန်မာလူညုံရေးတပ်ဖွဲ့ဝင်တွေဟာအတန်ချက်ဆက်တွေနဲ့ဒုက္ခသည်တွေကိုမောင်းထုတ်ခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်ကဆွဆွဲခဲ့တာပါ။မြန်မာဆိုရတာဝန်ရှိသူတွေကတော့ ARS ဆွေရောက်ဖွဲ့ပါဝင်အချက်ဖက်လို့ရတဲ့နဲ့ပတ်သက်တဲ့သတင်းတွေအရတုံ့ပြန်ဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရန်လိုတဲ့ယူရချက်မရှိကြောင်းလည်းတုံ့ပြန်ပြောဆိုထားကြပါတယ်
။အပြည်ပြည်ဆိုင်ရာမိုးရေစေဝါထိန်းချုပ်ရေးပုတ်အဖွဲ့ INCB ကကမ္ဘာမိုးရေစေဝါဆိုင်ရာ2019ခုနှစ်အစည်းအဝေးခန်းစာကိုထုတ်ပြန်လိုက်ရမှာမြန်မာနိုင်ငံကအာဖဂန်နစ္စတန်နိုင်ငံမှရင်ဘိန်းဆိုင်ပြုံးမှုဒုတိယအများဆုံးနိုင်ငံအဖြစ်ဖော်ပြထားပါတယ်။ကမ္ဘာဘက်မြမဘိန်းဆိုင်ပြုံးမှုဟာ2006ခုနှစ်မှာအနိုင်ဆုံးကိုကျဆင်းသွားပေမဲ့တဖြည်းဖြည်းနဲ့ပြန်ပြီးတိုးလာနေခဲ့တယ်လို့အစိုးရခန်းစားကဖော်ပြပါရယ်ဘိန်းဆိုင်ပြုံးထုတ်လုပ်မှုရဲ့90ရာခိုင်နှုန်းကိုရှမ်းပြည်မြောက်ပိုင်းမှာစိုက်ပျိုးတာပါမွေဆေးဝါးနဲ့ရာဇမှုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့နောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းအရရှမ်းပြည်နယ်တွင်ဘိန်းဆိုင်ပြုံးထုတ်လုပ်မှုက2016မှာပိုတိုးလာတယ်လို့ဆိုပါရယ်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံတွင်မက်သက်ဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆေးပြားထုတ်လုပ်မှုတွေတိုးလာနေပြီး2016ခုနှစ်အတွင်းစိတ်ပြဆေးပါပေါင်း2တန်ခွဲကိုဖမ်းမိခဲ့ပါသေးတယ်ဒါအပြင်ဘိန်းဖြူနဲ့အခြားမွေးဆေးဝါးတင်မှုတွေဟာမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုမှာတိုးလာနေတယ်လို့အစိုးရခန်းစားကဖော်ပြပါရယ်ကမ္ဘာတဝန်းမွေးဆေးဝါးထုတ်လုပ်သုံးစွဲမှုအကြောင်းဖော်ပြထားတဲ့အစိုးရခန်းစားကိုဂျာတာပလေးနဲ့မှာ INCB ကထုတ်ဝေလိုက်တာပါမက္ကဆီကိုနိုင်ငံတွင်သုံးစွဲနေတဲ့ကိုကိန်းလေးပုံသုံးပုံဟာမက္ကဆီကိုနဲ့အမေရိကတိုက်အလဲဘက်ကနေဝင်ရောက်လာတာဖြစ်တယ်လို့လည်းအစိုးရခန်းစားကဖော်ပြပါရယ်
ဖိလစ်ပိုင်နိုင်ငံကမွေးစီဝတ်တက်ပြည့်အစီအစဉ်မှာဥပဒေမဲ့တက်ပြတ်မှုတွေကိုကုလသမဂ္ဂတာဝန်ရှိသူတွေစုံစမ်းစစ်ဆေးမဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းသမ္မတရိုဒရီဂိုဒူတာတေကပြောလိုက်ပါတယ်။သမ္မတဒူတာတေလက်ထက်မွေးစီဝတ်တက်ပြည့်အစီအစဉ်မှာတက်ပြတ်ခံခဲ့ရသူတွေနဲ့ပတ်သက်လို့ကုလသမဂ္ဂထူးခြားစေလာရောက်စစ်ဆေးမဲ့အစီအစဉ်ကိုအစိုးရအဖွဲ့ကလက်ခံမဲ့သဘောထားတွေပြသနေတဲ့အပေါ်သမ္မတကတုံ့ပြန်ပြောဆိုလိုက်တာပါ။လူခွင့်ရေးတော်ပဲဖြစ်ဖြစ်ဘလို့ထူးခြားစေမျိုးပဲဖြစ်ဖြစ်ဖိလစ်ပိုင်နိုင်ငံကိုရောက်လာပြီးမင်းမြန်းတဲ့အခါဘာမှဖြစ်ချားစရာမလိုသလိုကိုတိုင်းပြည်ကိုကိုပါသာဘလို့ပုံစံနဲ့ပဲအုတ်ချုပ်အုတ်ချုပ်ဆုတ်ဖက်စရာမလိုတဲ့အကြောင်းလဲသမ္မတဒူတာတေကပြောဆိုသွားပါတယ်။လူပေါင်းထောင်ချီတည်ဆုံခဲ့ရတဲ့ဖိလစ်ပိုင်သမ္မတဒူတာတေရဲ့မွေးစီဝါတက်ဖြစ်အစီအစဉ်ပေါ်လူခွင့်ရေးလှရှာသူတွေကတော့လူသားတူပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်တဲ့လောက်ရဖြစ်သည့်ပြောဆိုနေကြတာဖြစ်ပါတယ်။
အစ္စရေးနိုင်ငံကဘီကွစ်တယ်လီဖုန်းလိုင်းရုပ်မြင်သားကြားနဲ့အင်တာနက်ကုမ္ပဏီပါဝင်ပတ်သက်နေတဲ့အကျဉ်းပြချစားမှုစုံစမ်းစစ်ဆေးရေးတစ်စီတစ်ပိုင်းအဖြစ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကိုရဲတို့ကပထမဆုံးစစ်ဆေးမေးမြန်းခဲ့တယ်လို့အစ္စရေးသတင်းမီဒီယာတွေကပြောပါရယ်။ဝန်ကြီးချုပ်နာတန်ယာဟူနဲ့ဇနီးဆာရာကိုတခြားနေရာတစ်ခုမှာမေးမြန်းစစ်ဆေးနေချိန်မှာပဲမစ္စတာနာတန်ယာဟူရဲ့နေအိမ်ကိုတောက်ကြနေမှာပဲရဲတို့ကဝင်ရောက်ရှာဖွေခဲ့တယ်လို့စစ်တပ်ပိုင်းရေဒီယိုနဲ့အခြားသတင်းမီဒီယာတို့ကပြောပါရယ်။ဝန်ကြီးချုပ်နာတန်ယာဟူနဲ့ဆက်သွယ်ရေးလုပ်ငန်းတာဝန်ရှိသူတွေစီကအခွင့်အရေးရဖို့ဘက်ကွက်ကုမ္ပဏီကသူ့ရဲ့ဝလာသတင်းစာမျက်နှာမှာဝန်ကြီးချုပ်နာတန်ယာဟူနဲ့သူ့စနေတို့ရဲ့အကြောင်းတွေကိုပဲလိုက်ဖော်ပြထားတယ်လို့အစ္စရေးရဲတို့ကဆွဆွဲပြောဆိုပါရယ်ပြီးခဲ့တဲ့နှစ်အထိဆက်သွယ်ရေးလုပ်ငန်းအဖွဲ့မှာတာဝန်ယူခဲ့တဲ့မစ္စတာနာတန်ယာဟူကိုအခုလိုစစ်ဆေးမေးမြန်းတာပထမဆုံးအကြိမ်လည်းဖြစ်ပါရယ်ဒီစုံစမ်းစစ်ဆေးမှုကို Case 4000 လို့နာမည်ပေးထားတာဖြစ်ပါရယ
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေကူထုတ်လွှင့်နေတဲ့ဒီစီဇန်ကိုရေဒီယိုကသာမကပဲအင်တာနက်ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပါမယ်နှစ်နိုင်ငံနယ်စပ်ဒေသမှာမြန်မာဘက်ကတိုက်ရင်အားတိုးမြင့်ချလာတဲ့ပေါ်ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနရဲ့အစစ်အမြင့်အရာရှိတဦးကနယ်စပ်ဒေသဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ခြားထားရတာဖြစ်ကြောင်းပြောဆိုလိုက်ပါတယ်။လက်တလောအချိန်မှာနှစ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေပူးပေါင်းပြီးနယ်မြေတည်ငြိမ်အေးချမ်းရေးအတွက်ဆောင်ရွက်နေတယ်လို့ပြောကြပြီးတော့ဒီဆက်လက်ဆောင်ရွက်ဖို့ကိုလည်းပြင်ဆင်နေကြောင်းပြောပါတယ်။ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့နယ်စပ်ဒေသမှာဒုက္ခသည်တွေထောင်ချီနေထိုင်နေတာကြောင့်မြန်မာဘက်ကလုံခြုံရေးအင်အားတိုးမြင့်ချထားတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနခိတအမြဲတမ်းအတွင်းဝင်ကမြန်မာတန်မတ်ကိုခေါ်ယူတွေ့ဆုံပြီးတက်တွေရုပ်သိမ်းဖို့ကြာသာပတေးနေ့ကပြောကြားခဲ့တာပါမြန်မာနိုင်ငံရဲ့ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကပြီးခဲ့တဲ့လ20ရက်နေ့ကနေဆက်ဒေသမှာနေထိုင်နေတဲ့ဒုက္ခသည်တွေရဲ့မိသားစုစီးရင်တွေကောက်ယူဖို့အတိပေးပြီးတဲ့နောက်ဖြစ်ပေါ်လာတဲ့အခြေအနေအရလုံခြုံရေးအင်အားတွေတိုးမြင့်ခဲ့ရတာဖြစ်ကြောင်းအခုလိုပြောပါတယ
်မိသားစုစီးရင်တွေကောက်ဖို့လို့အတွက်ကျွန်တော်တို့ကအတိပေးပါတယ်အဲ့တော့အဲ့ဒီပေးပြီးတဲ့နောက်ပိုင်းမှာစစ်တွေမှာဘုံတွေပေါက်ပါတယ်ဒီထဲမှာအာဆာတွေရှိနေတယ်ဆိုတဲ့သတင်းလည်းကျွန်တော်တို့ရထားပါတယ်အဲ့တော့အခုကလာဝကဝန်ထမ်းတွေနောက်ကျွန်တော်တို့တောင်မြို့လည်းဝဲသက်ခါမှာရှိတဲ့ဒီဝင်းကြီးဌာနတွေကဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ကျွန်တော်တို့ကနေဆက်ဆောင်ရဲတပ်ဖွဲ့အင်အားကိုကျွန်တော်တို့တိုးမြင့်ချထားခြင်းဖြစ်ပါတယ်ဒီဟာကလည်းမန္တမိတ်ကျောင်းမှာရှိတဲ့လူတွေပြန်လာဖို့အတွက်ကျွန်တော်တို့ဆွေးနွေးနေတယ်လို့တစ်ဖက်ကလည်းဒီအကြမ်းဖက်သမားတွေဒီဘက်ကိုဝင်မလာအောင်ကျွန်တော်တို့ကဟိုအင်အားပြပြီးတော့ထိန်းထားတဲ့သဘောပဲဖြစ်ပါတယ်
နိုင်ငံတကာသတင်းမီဒီယာတွေကတော့နေဆက်ဒေသမှာနေထိုင်နေတဲ့ဒုက္ခသည်တွေထွက်ခွာသွားဖို့အတွက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအတန်ချဲ့ဆက်နဲ့သတိပေးပြောဆိုတာတွေရှိကြောင်းနဲ့နေဆက်အနီးစီးရေးလှုပ်ရှားမှုတွေဟာနိုင်ငံတကာလုံထုံးလုံနည်းတွေကိုဖောက်ဖျက်ရရောက်တယ်လို့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ကပြောဆိုကြောင်းဖော်ပြကြပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကနယ်နိမိတ်သဘောတူညီချက်အရနှစ်နိုင်ငံတပ်ဖွဲ့တွေဟာနေဆက်မြင်းတလျှောက်လုံခြုံရေးကိုပူးပေါင်းဆောင်ရွက်ခွင့်ရှိကြောင်းပြောပါတယ်ဒီလိုပူးပေါင်းဆောင်ရွက်တာတွေကိုအရင်လအတွင်းကလည်းဆောင်ရွက်ခဲ့တယ်လို့ဆက်လက်ပြီးလည်းဆောင်ရွက်ဖို့ရှိကြောင်းပြောပါတယ
်မြန်မာဘင်္ဂလားဒေ့ရှ်နယ်နိမိတ်အတက်ပိုင်းမှာကျွန်တော်တို့ coordinated patrol လုပ်ပြီးနေတာကျွန်တော်နှစ်ပတ်လောက်ရှိပါပြီနောက်အခုနောက်ပိုင်းမှာလည်းကျွန်တော်တို့ဒီຢາຍີຊ່ວຍປ້ອງနေຖາຍແນ່ລູດີເນຍປະວິນຈင်ໂກແລະກໍອໍດິເນເຕດແພໂຕລົກໂລຈົນເຮົາຊື່ນ້ວຍຫນີບີຜິດပါແດ່ເນາະດາຈົນເຮົາແນນະເມິດມີນຕະຊောက်ມານະເພັດເນຈາຊ້ອງຍັດແພໄວ້ດີດາປູປ້ອງສອງໃຫ້ປາມແມ່ສີມາແມ່ຜິດပါແດ່ເນາະອະປໍບາຍມາປີແດ່ດ້ວຍຄູຈົນເຮົາອອກບາຍດີໄມນາຍອຫມັດດີ34 35ອັນນີ້ຫະນີ້ດີ40ນິດທີ່ຈົນເຮົາຊັດລົກປາມແມ່ໂຕນະເພັດຍັດແພຈင်ອອກຈິເລເວລມາຈົນເຮົາຊື່ນ້ວຍຕີຜິດပါແດ່
ပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကို AISA အစိုးရအဖွဲ့ကစီးနင်းတိုက်ခိုက်ခဲ့တဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းရမှာလူ့အခွင့်အရေးချုပ်ဖောက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့လူ့အခွင့်အရေးအဖွဲ့တွေကဆွဆွဲထားပါတယ်ဒီလိုရှင်းလင်းခဲ့တဲ့နောက်ဒုက္ခသည်6သိန်းခွဲကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ
်ကုမိုးဇော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာတင်းမာမှုဖြစ်နေခြင်းမှာနှစ်နိုင်ငံနယ်စပ်နယ်နိမိတ်မြင်းကြားမှာခိုလုံနေကြတဲ့ဒုက္ခသည်တွေထွက်သွားဖို့မြန်မာအစိုးရဘက်ကဖိအားပေးလာတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒုက္ခသည်စခန်းတွေစီကိုထွက်ပြေးလာကြရတယ်လို့ကုတုပလောင်နဲ့ဘာလူခါလီစခန်းကဒုက္ခသည်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ်းရှောင်သွားကြတဲ့ဒုက္ခသည်တွေပြန်လာရင်ကြိုးစိုးလက်ခံနေရချထားပေးဖို့အဆင်သင့်ဖြစ်နေပြီလို့မြန်မာအစိုးရကဆိုနေပေမဲ့တက်တလောဖမ်းဆီးမှုတွေရှိနေတဲ့အပေါ်စိုးရိမ်နေကြရလို့နေရရင်ကိုပြန်ဖို့ကလည်းမဖြစ်နိုင်သေးဘူးလို့ဒုက္ခသည်တွေကပြောဆိုနေတာပါအသေးစိတ်ကိုတော့မဆုမွန်ကတင်ပြပါမယ
်ဟုတ်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်မှာမြန်မာဘက်ကလုံခြုံရေးတပ်အင်အားတွေတိုးချလာတဲ့အနေအထားပေါ်တပ်တွေပြန်ရုပ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတောင်းဆိုနေခြင်းဖြစ်ပါတယ်အခုလိုနယ်မြေမတည်မငြိမ်ဖြစ်နေတဲ့အချိန်မှာပဲနှစ်နိုင်ငံနယ်စပ်နယ်နိမိတ်မြင်းကြားထဲမှာခိုလုံနေထိုင်နေတဲ့ဒုက္ခသည်တွေထွက်သွားဖို့မြန်မာဘက်ခြမ်းကဖိအားပေးနှင်ထုတ်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်နယ်စပ်မှာတပ်အင်အားတွေတိုးချလာတဲ့အပြင်အခုလိုဖိအားပေးနှင်ထုတ်လာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကဒုက္ခသည်စခန်းတွေစီကိုမွတ်စလင်ဒုက္ခသည်တော်တော်များများထွက်ပြေးခိုလုံလာနေကြတယ်လို့ကုတုပလောင်ဒုက္ခသည်စခန်းတွေဥမောင်းမောင်းကအခြေအနေကိုပြောပြပါတယ
်မနေ့ကချောင်းနာတွေခွဲလို့မှလည်း0 line ပေါ့0 line မှာမနေ့ညနေပိုင်းချောင်းနာတွေခွဲလို့မှအဲ့ဒီမြန်မာစစ်သားနဲ့နေကြဆောင်ပေါ့သူတို့လာပြီးတော့အဲ့ဒီ second day ကဝမ်ပချိုးစားနေတယ်လေသူတို့ချင်းကြောပြီးတော့ပေါ့အဲ့ဒီနောက်ပိုင်းမှာဒီအဲ့ဒီ second မှာရှိတဲ့လူတွေကသူတို့ဟိုပြီးတော့သူတို့လူကြီးဆိုင်တွေဖိတ်ခွာခဲ့တယ်လို့သိရတယ်ကျွန်တော်လောလောဆယ်အဲ့ဒီမှာ0 line မှာရှိတဲ့လူရီယာလောလောဆယ်သူရဲ့အဲ့ဒီကနေလူရီယာလောလောဆယ်နည်းနည်းရောက်ပြီးတော့သူဒီဖတ်ကုတုပါလွန်စကန်ဒီကိုဘာလူခလေးတော့ကတိစကန်အချားစကန်ဒီမှာကုလူနေရတယ်တည်ရတယ်အခုဒီအဲ့ဒီနေရာမှာအချက်လူတွေချန်ခဲ့တယ်လေတည်ရတယ်အဲ့ဒီမှာအခုတည်အဲ့ဒီမြန်မာဘက်ကစစ်တပ်ရီအာသူမင်းချတာလေလို့တည်ရတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်း BGB ရီလောလောဆယ်ဒီမှာဆောင်းချင်းနေတယ်လို့တည်ရတယ
်နှစ်နိုင်ငံနဲ့နိမိတ်မြင်းကြားတဲ့အခုလက်ရှိအခြေအနေကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်တပ်တွေအင်အားတိုးချဲ့ထားပြီးစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်နေတယ်လို့ကြားသိရပြီးတော့နယ်စပ်ရာစခန်းတွေဖြစ်တဲ့ကုတုပလောင်နဲ့ဘာလူခါလီဒုက္ခသည်စခန်းတွေဘက်ကိုတချို့တိတ်ရှောင်လာတာရှိတယ်လို့မိသားစုတချို့လည်းအဲ့ဒီနယ်နိမိတ်မြင်းကြားထဲမှာပဲပိတ်မိနေတာတွေလည်းရှိတယ်လို့ဘာလူခါလီဒုက္ခသည်စခန်းတွေကိုကြီးဆလန်ကလည်းပြောပါတယ်
ဒုက္ခတွေသူကသူတို့ကစွန့်နေပြီးတော့ဟောကြတယ်။နောက်အခုနေရအကျင်တွေကဒီမင်းရဲ့ဆီကတော့ချိန်မှနေတော့ပဲဒီကတော့လည်းအဲဒီရတဲ့စာအာလစ်စတဲ့တို့နောက်နေကြပေါင်းရခွေတို့ကကျွန်တော်တို့ဆွေးလိုက်တယ်။နောက်မြန်မာဘက်ကလည်းအမှနေရအနည်းမှာအဲမနာစစ်တမ်းနဲ့နေကြပေါင်းရခွေတွေညာမြောက်ကရောက်ရှိလာတယ်လို့ကျွန်တော်တို့ဖွင့်မိရကြတယ်ခင်ဗျာ။နောက်ပြီးတော့သူတို့ကနေစီယာအဲမရှိတော့အဲ့ဒီညမှာပဲဆက်လက်ပြီးတော့သူတို့နေထိုင်ကြတယ်။သူတို့ကပထမလာပြီးတော့မလျော့ညံ့နေအပိုင်းဆက်ဆက်နဲ့អော်ပြီးတော့ပြောတယ်။ဒီမှာသူတို့ကဒုက္ခပြချူကိုလောလောဆယ်နဲ့ကြည့်တယ်။ဆက်ဆော့ရဆိုပြီးတော့နော်မနာနေတဲ့ကိုဝင်ရင်ဝင်ကြတော့ပြီးဥပ္ပါကိုဆက်ဆက်ကြအဲ့ဒီညမှာမနေကြနဲ့ဆိုပြီးတော့သူတို့ဟောပြောတယ်။ယနေ့အရှင်အတိဒီညနဲ့ဒီမနေ့အရှင်အတိရောဥပ္ပါမှာလည်းလုံချင်းရဲ့စက်ဖွင့်ဝင်တဲ့တော်တော်များများဖြစ်ကြတယ်။ဒီဘက်ကလည်းလုံချင်းရဲ့ဖေးစီယာပေါ်ကြတာကိုကျွန်တော်တို့မြင်တွေ့ရပါတယ်
။တိတ်နေချီခိုလုံနေထိုင်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘတ်ချန်ကဒုက္ခသည်စခန်းတွေစီကိုအခုလိုထပ်ပြီးတော့တင်းချောင်လာတဲ့ဒုက္ခသည်တွေရောက်လာလို့စခန်းတွေထဲအခက်အခဲဖြစ်ကြရပေမဲ့နေရရင်ကိုပြန်ဖို့ကတော့အခြေအနေမပေးသေးဘူးလို့လည်းကိုကြီးဇလန်းကပြောပါရယ်။အထူးသဖြင့်ကတော့ဒီအပိုင်းတွေမှာ ARSA စံဖတ်အဖွဲ့နဲ့ပတ်သက်ဆွနယ်မှုရှိတဲ့ဆိုပြီးဆွဆွဲချက်တွေနဲ့ဖမ်းဆီးမှုတွေရှိနေတဲ့အတွက်နေရရင်ပြန်ဖို့ကလည်းလုံခြုံရေးကစိုးရိမ်စရာအနေအထားဖြစ်တယ်လို့သူကဆက်ပြောပါရယ်။
ကျွန်တော်မန္တလေးဆိုင်ရာတိတိမြင့်တော့ကိုယ်စလေအမလာဦးအောင်ကျောင်းကဇမမက်ကိုဒီကရမဆက်ချရနိမနဲ့ခုနရခွေးမှာမိသားစုလေးစိတ်မှာကိုယ်ဖန်ဆီးလိုက်တယ်ရန်ကုန်မြို့နဲ့မကွေစကန်ကိုလာဆက်ဆိုင်တဲ့သူတို့အဲ့လိုအမလောင်းတစ်ယောက်ကိုတော့ဖန်ဆီးမြစ်ချပန်ချဖို့စီစဉ်လုပ်တာကဒါမြို့တော်ရှင်းလင်းဖတ်ကြအောင်လုပ်နေတာကိုပြတ်တက်လိုက်တာလို့လည်းကျွန်တော်တို့ယူဆပါတယ်
ဟုတ်ကဲ့
ဒီကတည်းကတော့ဒီကတည်းကမနာနိုင်တဲ့ဘက်ကိုသူတို့ခေါ်ရတဲ့ဆွမ်းမဲ့စီကျွန်တော်ရဲ့အပြည့်လေးအလုံးစိတ်ယူတဲ့အကြံဉာဏ်မှရှိနေပါတယ်ခင်ဗျာ
မြန်မာအစိုးရဘက်ကတော့ပြန်လာမဲ့သူတွေအတွက်ကြိုဆိုလက်ခံနေရာချထားရေးဂျားစခန်းတွေဖွင့်လှစ်ထားပြီးအသင့်ဖြစ်နေပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ရောက်ဒုက္ခသည်တွေမှာတော့နိုင်ငံသားအခွင့်အရေးတန်းတူပေးဖို့အပါအဝင်မိမိတို့ရဲ့နေရရင်တွေမှာဘေးကင်းလုံခြုံစွာပြန်လည်အခြေချနေနိုင်ရေးစတဲ့အချက်ဆက်နှစ်ချက်ကိုမြန်မာအစိုးရစီကိုဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂအဖွဲ့အစည်းတွေကနေတစင်စာပေးဖို့တောင်းဆိုထားတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်လက်တလောအချိန်တွေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကပေးလိုက်တဲ့ဒုက္ခသည်စည်ရင်တွေမှာလည်းစီစစ်နေရဆဲအနေအထားဖြစ်လို့ဒုက္ခသည်တွေပြန်လည်လက်ခံစီစစ်ရေးအစီအစဉ်ကနှောက်နှေးနေဆဲဖြစ်ပြီးအခုလိုနေဆက်တင်းမာမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထပ်မံတိမ်းရှောင်လာသူတွေလည်းရှိနေဆဲဖြစ်ပါတယ်ရှင
်မဆုမွန်မေးမြန်းတင်ပြခဲ့တာပါဒါနဲ့တစ်ဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံဘက်ကိုပေးပို့လာတဲ့ဒုက္ခသည်စည်ရင်ဟာနှစ်နိုင်ငံသဘောတူထားတဲ့အချက်အလက်တွေမပါဝင်တာကြောင့်ပြန်လည်တောင်းခံထားပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအခုချိန်ထိပြန်လည်အကြောင်းပြန်လာတာမျိုးမရှိသေးဘူးလို့အစိုးရဘက်ကပြောပါတယ်ဒီစင်းတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီ16ရက်ကဘင်္ဂလားဒေ့ရှ်ကပေးခဲ့တာမှာလိုအပ်ချက်တွေရှိနေခဲ့တာပါပြန်လည်တောင်းခံတဲ့ဒီသတင်းတစ်ပတ်အကျော်အကြာမှာပဲတစ်ဖက်နိုင်ငံကနေပြန်လည်အကြောင်းပြန်လာမရှိသေးတာမို့ဒီစီစစ်မှုတွေနှောင့်နှေးနေရတယ်လို့အစိုးရကဆိုနေပါတယ်ဒီသတင်းကိုတော့ VOA သတင်းနောက်မေခကသတင်းပေးပို့ထားပါတယ်
ဘင်္ဂလားဒေ့ရှ်အစိုးရကကနအူးစစ်စစ်ပြီးမြန်မာပြည်ထရေးဝန်ကြီးကိုပေးလိုက်တဲ့လူစင်းထဲမှာနှစ်နိုင်ငံနားလည်မှုစာချုပ်လွှာထိုးထွင်းကဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာပါဝင်မဲ့သဘောတူထားတဲ့အချက်တွေမပါဝင်တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်တောင်းခံထားတာအခုဆိုရင်သတင်းတစ်ပတ်ကျော်နီးပါးကြာမြင့်လာပြီဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိအကြောင်းမပြန်လာသေးတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်သူကခုလိုပြောပြလာတာပါ။
ကျွန်တော်တို့ကနိုင်ငံသားရေးဝန်ကနေတရားဝင်လမ်းကြောင်းကနေကျွန်တော်တို့ပြန်လည်ပြီးတော့ပြောကြားထားပါတယ်သူတို့ဘက်ကတော့ဒီကောက်ပစားမှာရှိတဲ့ကော်မရှင်နာကိုသူတို့အကြောင်းကြားပြီးရင်ကျွန်တော်တို့ဘက်ကပြန်လည်ပြီးတော့အကြောင်းပြန်ပေးပါမယ
်ဒုက္ခတွေပြန်လက်ခံနိုင်ဖို့ပြန်လက်ခံရေးတတ်မှတ်ပုံစံမှာလူတဦးချင်းစီရဲ့လက်ပွေမိသားစုဝင်ပုံတွေပါဝင်ရမယ်ဆိုပြီးနှစ်နိုင်ငံနားလည်မှုစာချုပ်လွှာမှာသဘောတူလက်မှတ်ရေးထိုးထားပေမဲ့တကယ်တမ်းပြပို့တဲ့အခါမှာတော့ဒီအချက်တွေပါဝင်လာတာမရှိတာကြောင့်စစ်စစ်ရာမှာအခက်အခဲတွေရှိနေတယ်လို့အလုံတမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်းကပြောပြပါတယ
်။စစ်စစ်နေတာတော့ဘင်္ဂလားဒေ့ရှ်ကပို့တဲ့ပုံစံတွေကကျွန်တော်အမှုထိုးထားတော့တတ်မှတ်တဲ့ပုံစံတွေမဟုတ်ပဲအချက်လက်တွေတော်တော်များများလိုနေလို့အဲ့ဒါကြောင့်ကျွန်တော်တို့အမှားရင်းဖြစ်မှာဆိုလို့အချိန်ယူပြီးတော့ဖြစ်တာဟုတ်တိုးတက်မှုတော့တော်တော်ကိုနှေးသွားတယ်ဟိုအမှားရင်းတွေမဖြစ်အောင်တော်တော်ကြိုးစားပြီးလုပ်နေတဲ့နေတာဖြစ်နေတော့ဆိုတော့အချက်လက်မပြည့်စုံတဲ့ဖြစ်တာတော့အထက်ကလည်းအတိမပြည့်သေးတာဖြစ်တဲ့အတွက်ကျွန်တော်တို့ပြောလို့မရသေးပါဘူးခင
်ဗျဒါအပြင်ပြန်လည်လာရောက်မဲ့သူတွေအနေနဲ့အခုလိုပြန်လာတာဟာဘယ်သူတဦးတယောက်မှချိမ့်ချောက်တာမပါပဲကိုယ်သဘောနဲ့ကိုပြန်လာရဲဆိုတဲ့အချက်ရဲ့ပြန်လည်ရောက်ရှိချိန်မှာအကြမ်းဖက်မှုမှာပါဝင်ခြင်းမရှိဘဲမြန်မာနိုင်ငံရဲ့တီးဆဲဥပဒေတွေကိုလေးစားလိုက်နာပါမယ်ဆိုတဲ့ခံဝင်ချက်တွေပါရမယ်လို့နှစ်နိုင်ငံနားလည်မှုစာချုပ်လွှာမှာသဘောတူထားခဲ့ပေမဲ့ဒီအချက်တွေလည်းပါဝင်လာတာမရှိခဲ့ဘူးလို့ဦးမြင့်ကျိုင်းကဆိုပါတယ်ဒီအချက်တွေတောင်းခံရတာဟာလေပြန်လာတဲ့သူတွေအနေနဲ့မိမိသဘောအရာလွတ်လပ်စွာပြန်လာတာမျိုးဖြစ်စေချင်တာအပြင်ပြန်ရောက်လာတဲ့အခါမှာလည်းအကြမ်းဖက်မှုတွေထပ်မဖြစ်ဖို့ရည်ရွယ်ပြီးတောင်းတာဖြစ်တယ်လို့ဦးမြင့်ကျိုင်းကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူတွေပြန်လည်လက်ခံရေးအစီအစဉ်ကိုမြန်မာအစိုးရဘက်ကပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကစတင်လက်ခံဖို့တရားဝင်ကြေညာထားခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစစ်စစ်ဆောင်ရွက်တာမပြီးသေးတာမို့အခုချိန်ထိလက်ခံနိုင်ခြင်းမရှိသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူ6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ဒီဒုက္ခသည်တွေအလုံးကိုနှစ်နှစ်အတွင်းဌာနေပြန်ရေးအပြီးသက်ဆောင်ရွက်မဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကတော့ပြောဆိုထားပါတယ်။ဒုက္ခသည်တွေမြန်မာဘက်ပြန်လာတဲ့အခါသူတို့အတွက်ဒန်းတူညီမျှတဲ့နိုင်ငံသားအခွင့်အရေး၊နေစဉ်လူနေမှုဘဝလုံခြုံရေးနဲ့လုပ်ငန်းဝင်လုံခြုံရေးတွေကိုအဓိကထားဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေကတောင်းဆိုမှုတွေရှိနေသလိုနိုင်ငံတကာဘက်ကလည်းအလားတူတောင်းဆိုမှုတွေရှိနေပါတယ်။ဒီပေါ်မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကဒုဝန်ကြီးဦးစိုးအောင်ကပြန်လည်လက်ခံရေးမှာနေ့စဉ်လူမှုဘဝလုံခြုံရေးနဲ့လုပ်ငန်းဝင်လုံခြုံရေးတို့အပြင်အမျိုးသမီးတွေနဲ့ကလေးတွေအတွက်ကျပ်ဘီလီယံချီပြီးကုန်ကြခံကပြန်လည်ထူထောင်ပေးဖို့မြန်မာအစိုးရဘက်ကလှုပ်ဆောင်နေတာတွေကိုနိုင်ငံတကာဘက်ကလက်ခံစီချင်တယ်လို့ဆိုပါတယ
်ကလေးတွေအမျိုးသမီးတွေဝင်လာတဲ့ဆိုတဲ့အခါမှာလည်းအမျိုးသမီးတွေနဲ့ဆိုင်တဲ့ကလေးတွေနဲ့ဆိုင်တဲ့အခါမှာကလေးတွေရဲ့ဆောင်ရှားမှုအပိုင်းတွေမှာလည်းကျွန်တော်တို့လူမှုအနာဦးစီးဌာနဘက်ကလည်းအကောင်းဆုံးဖြစ်အောင်ကျွန်တော်တို့ပြင်ဆင်ထားတယ်အဲ့ဒီနေရာတွေမှာဆိုလို့ရှိရင်လည်းကျွန်တော်တို့က အလားကလေးပြောနေရာတို့ဘာလို့စသည်ဖြင့်ပေါ့နော်ဒါမျိုးတွေအစားကိုကျွန်တော်တို့ကစီစဉ်ထားတာပုံမှန်ရိတ်ခါပေးတာတို့ဟလားဝိထေတွေပေးတာတို့ wash system တွေလုပ်ပေးတာတို့စသည်ဖြင့်ဒါတွေပြင်ကိုအဲ့ဒီအသက်မွေးကြောင်းအတွက်ကိုလည်းကျွန်တော်တို့ကဟလားစိုက်ပျိုးရေးအတွက်ဆိုလည်းစိုက်ပျိုးရေးမွေးမြူဆိုလည်းမွေးမြူရေးတော့ဒါတွေလုပ်နိုင်ဖို့အတွက်လည်းပြင်ဆင်ထားတယ်အဲ့ဒီအပြင်ကိုကိုယ်ကိုစောက်တဲ့ဆိုတဲ့အခါကျမှကိုကနေပြောင်းမှဝင်ပါဝင်ပြီးတော့မှလှူအားပေးလိုက်တဲ့အနေနဲ့အဲ့ဒီအလုပ်လုပ်တာနဲ့ကိုသူကဝင်ဝင်ရမယ်အဲ့လိုပေါ့အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ကသူတို့မလုပ်တတ်ဘူးဆိုလို့ရှိရင်လည်းအဲ့ဒီမှာလည်းကျွန်တော်တို့သူတို့သင်တန်းနေပါတယ်ပြေးဖို့စီစဉ်နေလုပ်နေကြတယ
်ဒုက္ခတွေပြန်ပိုးတဲ့နေရာမှာပွင့်လင်းမြင့်တာမှုရှိရေးအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတာဝန်ရှိသူတွေအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကိုကြီးကွင်ပြုတင်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့အနောက်နိုင်ငံတွေဘက်ကတော့တောင်းဆိုနေကြပါတယ်ရှင
်။သောရရှင်များရှင်မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ကပဲလူတွေထိခိုက်ဒေကျေခဲ့ရတဲ့ဘုံပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအရာအကျန်းဖတ်မှုတွေတွေ့လာနေရပါတယ်။ဘယ်လိုအကြောင်းတွေကြောင့်နိုင်ငံရေးအကြမ်းဖက်မှုတွေပေါ်ပေါက်နေပါသလဲ။ဘယ်လိုလူတွေကနိုင်ငံရေးအကြမ်းဖက်မှုတွေကိုကျူးလွန်နေကြတာပါလဲ။နိုင်ငံရေးအကြမ်းဖက်မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ဗီဒီယိုကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူတုမှာဖမ်းယူရှုစားပါ။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ဗျာ။
ကဘာဝကဘယ်နေရာမှဆိုပြစ်နိုင်တဲ့မဟာဗျူဟမြောက်နျူကလ িয়ার လက်နက်တွေကိုပိုင်ဆိုင်ထားကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောဆိုချက်တွေကိုအမေရိကန်တာဝန်ရှိသူတွေကပယ်ချလိုက်ပါတယ်။ရုရှားအနေနဲ့နျူကလ িয়ার ဆွမ်းရည်အစ်စ်မြောက်ကြိုးပမ်းနေတာအံ့ဩစရာမဟုတ်သလိုအမေရိကန်ကိုချင်းချောင်းနိုင်စွမ်းမရှိတဲ့အကြောင်းလဲသမ္မတအင်ပြူတော်နဲ့ပင်တဂွန်စစ်ဌာနချုပ်တို့ကပါတုံ့ပြန်လိုက်ကြတာပါ။တမနီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်တွေတွန်းမြင့်တက်မှတ်မဲ့အကြောင်းတမနတ်တော်နဲ့ထွန်းကချင်းချောက်ပြောဆိုလိုက်တဲ့အတွက်ကုန်သွယ်ဆိုင်ရာစစ်ပွဲတွေဖြစ်လာမလားဆိုပြီးစိုးရိမ်မှုတွေလည်းပေါ်ပေါက်လာပါတယ်။အမေရိကန်ရဲ့သမရပြောဆိုချက်ပြီးဒီကနေ့မှာပဲဗန်နာရေးစစ်ကွက်တချို့မှာလည်းကြာဆင်းမှုတွေတွေ့ရတယ်လို့ကမ္ဘာ့ခေါင်းဆောင်တချို့ကလည်းလက်တုံ့ပြန်မဲ့အကြောင်းချင်းချောက်ပြောဆိုမှုတွေလည်းထွက်ပေါ်လာခဲ့တာပါ။ဆီးရီးယားနိုင်ငံမှာဝန်ရံပိတ်ဆို့ခံထားတဲ့ဒမက်စကတ်မြို့တော်စင်ကြေဘုံဒေသမှာလူသားချင်းစာနာတဲ့အနေနဲ့အရက်သားတွေဘေးလွတ်ရာထွက်ခွာနိုင်မှုဆိုပြီးရုရှားကယာယီတိုက်ခိုက်မှုရပ်ဆိုင်းပေးထားတဲ့အစီအစဉ်ဟာရစီရီးစရာကိစ္စဖြစ်နေတဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောခွင့်ရသူကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂကပြီးခဲ့တဲ့စနေနေ့မှာတခဲနဲ့တီးပြူထားခဲ့တဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ပြစ်ခတ်ရစေးအစီအစဉ်ကိုသာအကောင့်ထက်ပေါ်ရမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရက်ကသတင်းနောက်တွေကိုပြောဆိုခဲ့တာပါ။ဒီကြောင်ပြန်ပြည်ခတ်တွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနေဆက်ဒေသမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေတုံ့ပြန်ချက်ထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကကန့်ကွက်ရာကတန်တမာရေးတင်းမာမှုတွေပေါ်ပေါက်နေတဲ့အပေါ်အနိကန်စောင့်ကြည့်နေတဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့အစိုးရရဲ့စိုးရိမ်မှုပေါ်မှာနားလည်ကြောင်းနဲ့လက်တလုံးမှာအခြေအနေကိုအနိကန်စောင့်ကြည့်နေတဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါ
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 လိုင်းနိုမီတာ 16.25 ရူကနေထုတ်လွှင့်နေတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာည9:00မှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.